ကျွန်တော်သမီးလေးနေမကောင်းလို့ပါဗျာ။အံရောအံသေးလားဗျာ။အပူရောကြီးသေးလား။မှန်ပါဘူးခင်ဗျာ။အပူတော့ကြီးတယ်ဗျာ။ဒါဆိုရေခဲတင်ပြီးဒီဆေးယူသွား။ခင်ဗျာသမီးရောကတုတ်ကွေးပဲဗျာ။ဘယ်လိုသောက်အောင်မဲခင်ဗျာ။အနီဆေးကိုနှစ်ပိုင်းချိုးမနဲ့တစ်ချိန်ညနေတစ်ချိန်တိုက်ပါ။အဖြူကိုတော့တလုံးတိုက်အပူကြီးရင်ဒီဘက်ကဆေးပြားအဝါလေးကိုပါတိုက်လိုက်ပေါ့ဟုတ်ကဲ့ခင်ဗျာဘယ်လောက်ကြပါသလဲ450ပါဗျာနေကောင်းတော့မှာပါဒါကလူနာနဲ့ဆရာဝန်စကားပြောနေတာမဟုတ်ဘူးဗျဆေးစိန်ကဆေးရောင်းသူနဲ့လူနာရှင်တို့စကားပြောနေကြတာပါရန်ကုန်နဲ့မန္တလေးတို့လိုမြို့ကြီးတွေမှာနေကြတဲ့လက်လုတ်လက်စားတွေကဆေးကန်းကိုမသွားနိုင်ကြဘူးဒါကြောင့်လမ်းဘေးကကွန်းရဆိုင်တွေကိုပဲအားကိုးကဆေးဝယ်တောင်းနေရတယ်။အရင်ခေတ်ကတော့မြန်မာဆေးပေါ့ဗျာ။ယနေ့မြန်မာဆေးတွေကိုတရုတ်တွေကလားတွေထုတ်လုပ်နေတယ်။အဖျားဖျားဆေးဆေးနေမှုမှာအက်စပရင်တွေရောထည့်တယ်။သွေးပုတ်ချဆေးဆိုပြီးကိုယ်ဝန်နှုတ်နှုတ်တွေပြက်ကြအောင်အက်စထရိုဂျင်တွေထည့်ရောင်းနေ။ဝဲဆေးဆိုပြီးဖျောင်းတဲ့ဆာဖျူရစ်အက်ဆစ်တွေရောရောင်းတတ်တယ်။ခင်ဗျားတို့ကတော့ပြောရမယ်။ဝန်ဖက်ချက်လှုပ်ချလိုက်ပြန်ပြီလို့ပြုတ်ဒီကလားတွေပဲမြမာဆေးတွေကိုရောင်းတာလားမြမာတွေကမရောင်းဘူးလားလို့မြမာတွေလည်းရောင်းပါတယ်ဗျာဒါပေမဲ့ရောင်းတဲ့လူနဲတယ်ဗျဘာကြောက်လဲဆိုတော့လိုင်စင်လို့ခေါ်တဲ့မှတ်ပုံတင်ခွင့်အတွက်ကိုလက်ထိုးရတယ်မြမာအများစုကလက်မထိုးနိုင်ကြဘူးဒါကြောင့်မြမာနိုင်ငံမှာပြည်တွင်းပြစ်နိုင်ငံခြားအရက်ဆိုတာရှိတယ်လို့နိုင်ငံခြားဆေးပြည်တွင်းပြစ်ဆိုတာလည်းတွေ့နေရတာပါပဲဒီနေရာမှာပြဿနာတက်တာကအချို့ဆေးတွေဟာဟိုက်ဒရိုကော်ဒီဆိုပနီဆလုံစတာတွေကိုရောထည့်ပေးထားလိုက်တာရှိသေးတယ်ဗျယောဂါကတော့တစ်နှစ်လောက်ပျောက်သွားတာပေါ့ဒါပေမဲ့အဲ့ဒီဆေးတောက်ပြီးရင်ပြန်လာမရှိတော့ဘူးနောက်ဆုံးအဆင့်ကိုရောက်သွားတတ်တယ်ဒါတွေကဆေးသုံးဆွဲသူတွေရောင်းသူတွေနဲ့ထုတ်လုပ်သူတွေရဲ့ပြဿနာပေါ့လေပြဿနာစိတ်ကြီးကြီးကျယ်ကျယ်တော့မဖြစ်ဘူးပြောလို့ရပါတယ်ကဘာနဲ့ချီပြဿနာတက်နေတာကတော့ဒီစီဝါဆေးလို့ခေါ်တဲ့ antibiotic တွေနဲ့ပတ်သက်နေပါတယ်။ကဘာမှာပထမအဦးဆုံးတွေ့တဲ့ antibiotic ကတော့ penicillin ပါပဲ။ penicillin ကိုစတွေ့သူ Alexander Fleming ဖြစ်တယ်။သူ့ရဲ့ဆေးကအသက်ပေါင်းများစွာကယ်တင်နိုင်ခဲ့တယ်။ဒါပေမဲ့နောက်ပိုင်းယောဂတော်တော်များများကို penicillin ဆေးမတိုးတော့ဘူး။ဒါကိုပညာရှင်တွေကဆေးရင်သွားတယ်လို့ဆိုတယ်။ဒီအခါStreptomycin တို့ Oromycin တို့ antibiotic တွေအများကြီးထွက်လို့လာတော့တာပဲဒီဆေးတွေဟာလည်းဆက်လက်ပြီးသံပေါင်းများစွာသောလူတွေရဲ့အသက်ကိုကယ်တင်နိုင်ပါတယ်ဒါပေမဲ့ရောဂါပိုးတွေဟာဆေးရင်လာတယ်သူတို့ဟာ mutant ဖြစ်သွားကြတယ် mutant ဖြစ်တဲ့အကြောင်းကိုအနည်းငယ်ပြောပြခြင်းပါတယ်ရောဂါပိုးလို့ခေါ်တဲ့ bacteria တွေဟာ enzyme သစ်တွေထုတ်ပြီးသူတို့ကိုသူတို့ပုံစံပြောင်းပြစ်လို့ရတယ်ဆေးတံခံနိုင်လာတယ်အန်တီဘိုက်တစ်တွေနဲ့ထိတွေ့တဲ့အခါသူတို့ကိုသူတို့ကာကွယ်လာကြတယ်တကယ်လို့ထိထိရဲ့ရောက်ဆေးကုသရင်တော့ရောဂါပိုးတွေတည်ဆုံးကုန်လို့ကိစ္စတော့မရှိဘူးမဆုံးမပုတ်ဆေးကုသမရင်ပြဿနာတက်တော့တာပဲဒီလိုမြူတင့်ဖြစ်တာတွေဟာနောက်ဆုံးမှဘယ်ပဋိဇီဝဆေးနဲ့မှကုလို့မရတော့ဘူးဒီရောဂါပိုးတွေကိုစူပါဘက်တီးလို့ခေါ်ပါလေ ဒါဟာအမေရိကန်ပြည်တော်စုရဲ့အခေါ်အဝေါ်ပဲဖြစ်တယ်။ယခုလက်ရှိမှာအကောင်းဆုံးဆေးကိုသုံးပေမဲ့လည်းဘာဆေးနဲ့မှမတိုးတဲ့ဝေဒနာတွေတွေဒုက္ခတွေ့ရတယ်။အမေရိကန်ဆေးတို့ဒီမှာဒီလိုယောဂါတွေဖြစ်နေသူတွေအများကြီးရှိတယ်။ဒီပိုးကိုဘယ်ကရတာလဲ။ယောဂါဖြစ်သူတွေရဲ့ဇင်းမြစ်ကိုကြည့်လိုက်တော့အိန္ဒိယမှာဆေးကုသခံခဲ့တဲ့လူတွေကြောင့်ဖြစ်တယ်လို့သိရတယ်။ဒါကြောင့်ဒီယောဂါပိုးကို NDM1 လို့အမည်ပေးထားတယ် ND ဆိုတာက New Daily ကိုပြောတာပေါ့ New Daily မြို့ကရတဲ့ယောဂါဖြစ်တယ်အထူးသဖြင့်တကျင်ရဲ့ဆက်ဆက်ယူနေတဲ့အမျိုးသမီးတွေဟာအိန္ဒိယသွားပြီး Cosmetic Surgery လို့ခေါ်တဲ့မျက်နှာခွဲစိတ်ကုသမှုတွေပြုလုပ်ကြတယ်အဲ့ဒီလူတွေမှာယောဂါပိုးပါလာပြီးကုသကြတာကိုတွေ့ရတာပါပဲဒီယောဂါပိုးဟာတောင်အာရှအတိုက်မှာပြန့်နှံ့နေတဲ့အထူးသဖြင့်အိန္ဒိယပါကစ္စတန်နဲ့ ဘင်္ဂလားဒေ့ရှ်နိုင်ငံဒီမှာပြန့်နှံ့နေတယ်လို့ဆိုတယ်။သူတို့စီမှာလမ်းဘေးကနေပဋိဇီဝဆေးတွေကိုဝယ်လို့ရနေတာကိုတဲ့။ဆေးပတ်လဲအောင်မတော့ကြတဲ့အတွက်ရောဂါပိုးတွေဒီဆေးရင်သွားတာပါပဲလို့အစီရင်ခံစားထဲမှာဖတ်ရတယ်။ဒီနေ့မြန်မာနိုင်ငံမှာရောကိုရဆိုင်တွေကနေပဋိဇီဝဆေးတွေဝယ်လို့ရတာပဲမဟုတ်လား။ဥဒ္ဒပီစုတွေဟာဆေးကန်ဆေးရုံကိုမသွားနိုင်ကြဘူးဆေးရုံသွားရင်ဆေးတွေအပြင်ကနေဝယ်တော့နေရတာပဲအထုကုတွေကလည်းသူတို့ဆေးကန်မှာဆေးကြီးတဲ့ဆေးတွေကိုရောင်းနေကြတယ်ပြည်သူတွေမတတ်နိုင်ဘူးပေါ့ဗျာဘူချုပ်ကြီးတွေကတော့ဘန်ကောက်တို့စင်ကာပူတို့မှာဆေးကုကြတယ်သူတို့တတ်နိုင်လို့ဆေးကုတာပဲကုပါစေပေါ့ဗျာဒါပေမဲ့ဆင်းရဲသားတွေတည်းမှာသာမကအားလုံးမှာပါစူပါဘတ်တွေပြန့်နှံ့နေတယ်ရင်လေးเสียပါပဲစဉ်းစားကြည့်လေဗျာဒီခေတ်က globalization ခေတ်ပါ American မှနေနေအင်္ဂလန်မှနေနေအိန္ဒိယနီးနေကြတော့သူများအိမ်မီးလောင်ရင်မိမိအိမ်လည်းမီးဆွဲနိုင်တာကိုသတိထားဖို့ပါပဲဒီအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးတည်ယူနေဆောင်ရွက်ပေးဖို့လိုအပ်လာပြီဖြစ်ကြောင်းတင်ပြအပ်ပါတယ်သောတာရှင်များကိုစိတ်နှပြကျန်းမာချမ်းသာကြပါစေကျွန်တော်မွန်မတ်ချစ်ပါ